2016ခုနှစ်ကစခဲ့တဲ့ကျယ်ပြန့်တဲ့စီးပွားရေးတိုးတက်မှုဟာဆက်ဖြစ်နေမယ်လို့ IMF ရဲ့ကမ္ဘာစီးပွားရေးခန့်မှန်းချက်အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီကနေ့ကကမ္ဘာလုံးဆိုင်ရာစီးပွားရေးတိုးတက်မှု 3.8% ခန့်လုံးရှိခဲ့ပြီးတဲ့နောက်ဒီနှစ်နဲ့နောက်နှစ်မှာ 3.9% ခန့်လုံးအထိတိုးတက်မယ်လို့ IMF ကခန့်မှန်းထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးဆက်ပြီးတိုးတက်နေမယ်လို့ IMF ကခန့်မှန်းထားတဲ့အချိန်ထဲမှာပဲအကြဘက်ကိုဥတီစီနိုင်တဲ့အန်ဒရီလည်းဖွဲ့တီဖြစ်ပေါ်နေတယ်လို့ IMF ခန့်မှန်းချက်မှာသတိပေးထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးအားကောင်းလာစေရေလှုပ်ဆောင်ကြဖို့ရာရှိနေတဲ့အခွင့်အကောင်းကိုအသုံးချကြဖို့ IMF ရဲ့စီးပွားရေးပညာရှင်ချုပ် Mori Obstfeld ကမူဝါဒချမှတ်သူတွေကိုတိုက်တွန်းပါတယ်
။ The current cyclical upswing offers policymakers an ideal opportunity.
လက်ရှိမှာထက်ကအတက်ပဲပြနေတာဟာရေရှည်တိုးတက်မှုပိုးပြီးတော့အားကောင်းမှုပိုးပြီးခံနိုင်ရရှိဖို့အားလုံးပါဝင်တဲ့တိုးတက်မှုပိုဖြစ်လာဖို့မူဝါဒချမှတ်သူတွေအတွက်တကယ်အခွင့်ကောင်းပါပဲလက်ရှိကောင်းမွန်နေတဲ့အချိန်ကာလတိတ်ခံမှာမဟုတ်ပါဘူးဒါပေမဲ့ခိုင်မာတဲ့မူဝါဒတွေနဲ့လက်ရှိအတက်ပြနေတာကိုဆက်တိုးချဲ့သွားနိုင်ပြီးတော့ဆုတ်ယုတ်သွားနိုင်တဲ့အချိန်လေးအန္တရာယ်ကိုလျှော့ချနိုင်ပါတယ
်လက်ရှိဆက်သွားနေတဲ့တိုးတက်မှုအတွက်အကြီးမားဆုံးချိန်ချောက်မှုကတော့အကယ်၍နိုင်ငံတွေအနေနဲ့ကိုကျိုးစီးပွားကာကွယ်ဖို့အမြင်နဲ့ကုန်သွယ်ရေးအတားအဆီးတွေကိုချမှတ်လာမှာမျိုးပဲဖြစ်တယ်လို့ IMF အစိုးရကစားမပြောထားပါတယ်။ဒါနဲ့ပတ်သက်ပြီး Mr. Obstfeld ကအလေးထားပြောသွားပါတယ်
။ Our strong message at this meeting is there's a multilateral system let's
ကျွန်တော်တို့အခိုင်အမာပြောချင်တာကတော့နိုင်ငံစုံပါတဲ့စနစ်တစ်ခုရှိနေတယ်။အဲ့ဒါကိုအသုံးချပါဆိုတာပါပဲ။ပြည်ပခနီလန်အစားပေါင်းဆက်လှုပ်ဆောင်တဲ့နည်းနဲ့ရှေ့ဆက်ကြရအောင်ပါ။အဲ့ဒါကသာအဆုံးတစ်နေ့မှာအလုံးအတွက်အကျိုးရှိပါလိမ့်မယ်။ကုံတွေရေးစုပွဲတစ်ခုကနေအနံ့ရသူဆိုတာရှိမလားနိုင်ပါဘူး
။သူပြင်ပြောင်းလေးရဲ့အစီအစဉ်တွေချမှတ်လှုပ်ဆောင်ခဲ့ကြတဲ့ဒီဥနိုင်ငံအပါအဝင်နိုင်ငံအများအပြားကမူဝါဒချမှတ်သူတွေကို IMF စီးပွားရေးပညာရှင်ချုပ်ကချီးကျူးပြောဆိုပါတယ်။တရုတ်ခေါင်းဆောင်တွေဟာကျွေးမီတိုးလာတာကိုလျှော့ချဖို့အတွက်ကြီးကြပ်ရေးစနစ်ကိုပိုကောင်းအောင်လုပ်တာတို့တမှုအကြီးအသေးပိုင်းပိုမြင့်ပါပြီးပိုတည်ငြိမ်အောင်လုပ်တာတွေအပါအဝင်အရေးကြီးတဲ့အဆင့်တွေကိုလှုပ်ဆောင်ခဲ့ကြတယ်လို့ Obstfeld ကပြောပါတယ
် There are also some plans afoot to you know further open China's financial sector
ပြည်ရဲ့ဘဏ္ဍာငွေကြေးကဏ္ဍကိုဒီပရင်းနှီးမြှုပ်နှံမှုအတွက်နောက်ထပ်ဖွင့်ပေးဖို့အစီအစဉ်တွေရှိနေပါတယ်ဒါဟာပြည်ဆိုင်မှုတိုးဝါးရေးအမြင်ကနေတမကစီးပွားရေးကိုနိုင်ငံတကာကုံတော်ရေးအဆင့်တိပိုးပြီးတော့ကြဲကြဲပြန့်ပြန့်ဖွင့်ပေးရေးဆိုတဲ့အမြင်ကနေပါကြည့်ရင်တိတ်ကိုအပေါင်းလက္ခဏာဆောင်ပါတယ်။ဒါဟာကမ္ဘာလုံးဆိုင်ရာကုံတော်ရေးစနစ်ရဲ့ထိရောက်မှုကိုပိုးတိုးတက်စေပြီးကုံတော်ရေးဆိုင်ရာလက်ရှိတင်းမာမှုတချို့ကိုပြေလျော့စေနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ်
။လို့ဖို့လိုအပ်တဲ့ပြုပြင်ပြောင်းလဲရေးတွေကိုစီးပွားရေးတိုးတက်မှုအားကောင်းနေတဲ့အချိန်ကာလအတွင်းလုပ်တာဟာပိုလွယ်ပြီးအကုန်ကျပိုတက်တာစီတယ်လို့ IMF ခန့်မှန်းချက်ထဲမှာရှင်းရှင်းလင်းလင်းပြောထားပါတယ်။
We don't know when the next downturn will come, but we can be sure that it will come. We have to be ready. We need to monitor.
နောက်တစ်ချိန်အကြပ်ဲ့ဥတီမှုဘယ်တော့လာမယ်ဆိုတာကျွန်တော်တို့မသိပါဘူး။ဒါပေမဲ့လာမယ်ဆိုတာကတော့သိကြပါတယ်။ကျွန်တော်တို့အဆင်သင့်ဖြစ်နေဖို့လိုပါတယ်။ဘဏ္ဍာရေးငွေကြေးကဏ္ဍမတိမငြိမ်ဖြစ်စေမယ့်အန္တရာယ်တွေကိုကျွန်တော်တို့စောင့်ကြည့်နေဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီအန္တရာယ်တွေဟာအခုနပြောတဲ့ကြဆင်းမှုဖြစ်အောင်လုပ်နိုင်ချေရှိလို့ပါပဲ
။ကမ္ဘာစီးပွားရေးခန့်မှန်းချက်နဲ့အတူကမ္ဘာလုံးဆိုင်ရာငွေကြေးကဏ္ဍတည်ငြိမ်ရေးအစီရင်ခံစာ GFSR ကိုလည်း IMF ကထုတ်ပြန်ပါတယ်။ကမ္ဘာလုံးဆိုင်ရာဘဏ္ဍာငွေကြေးကဏ္ဍအကြက်အတဲဆိုက်ခဲ့ပြီးတဲ့နောက်10နှစ်အကြာမှာဘဏ်တွေနဲ့ငွေအရင်းနှီးစည်းကွက်ဟာအားကောင်းမောင်းတန်ဆက်ပြီးတိုးတက်နေတယ်လို့အဲ့ဒီအစီရင်ခံစာမှာပြောထားတယ်လို့တည်ငြိမ်ရေးကိုထိခိုက်စေမဲ့ကာလတိုနဲ့ကာလလက်အန္တရာယ်တွေတိုးလာနေတာကိုလည်း IMF ကသတိပေးထားပါတယ်။လွယ်ကူတဲ့ဘဏ္ဍာငွေကြေးပိုင်းအခြေအနေတွေဟာကြီးရူမာတိုးတက်မှုကိုအားပေးပေမယ်ကာလလအတွက်ဆိုရင်တော့အန်ဒရယ်ရီဖွဲ့တည်ဖြစ်ပေါ်စီတယ်လို့အမက်ဖြဲ့ငွေကြေးနဲ့ငွေရင်းနှီးစည်းကွက်ဆိုင်ရာဌာနညွှန်ကြားရေးမှူးထိုဘီယပ်စ်အီဒရီယန်ကပြောပါတယ်ဘဏ္ဍာငွေကြေးကဏ္ဍမှာအားနည်းချိနေတာတွေဟာရှေ့ကြီးအတွက်မတိမငြိမ်ဖြစ်စေနိုင်ပြီးတိုးတက်မှုအတွက်အန်ဒရယ်ရှိလာနိုင်တယ်လို့မစ္စတာအီဒရီယန်ကပြောပါတယ်ဒါကြောင့်ဘဏ္ဍာငွေကြေးကဏ္ဍတည်ငြိမ်မှုအားကောင်းစေဖို့အတွက်အားနည်းချိနေတဲ့အခြေအနေတွေကိုကင်တွယ်ဖြေရှင်းကြဖို့မူဝါဒချမှတ်သူတွေကိုမစ္စတာအီဒရီယန်ကတိုက်တွန်းပါတယ်
Policy actions are needed in several areas Central banks should continue to normalize monetary policy.
ကဏ္ဍအများပြားမှာလူဝါဒပိုင်းချမှတ်လုပ်ဆောင်မှုလိုအပ်နေပါတယ်။ဘူဗန်နေနဲ့ငွေကြေးဆိုင်ရာမူဝါဒပုံမှန်ဖြစ်အောင်ဆက်လုပ်တင်ပြီးတော့ရှင်းရှင်းလင်းလင်းချပြတင်ပါတယ်။မူဝါဒချမှတ်သူတွေအနေနဲ့အကြက်တဲလုံကာလစီမင်းစီကမိုင်ပြုရင်ပြောင်းလဲရေးအစီအစဉ်ကိုအပြည့်သာချမှတ်အကောင့်ထဲပေါ်တင်ပါတယ်။ပြုရင်ပြောင်းလဲရေးကိုနောက်ကျောင်းပြန်မှုတောင်းဆိုတာတွေကိုကြံ့ကြံ့ခံရင်ဆိုင်တင်ပါတယ်
။အားနည်းချက်၃ခုရှိနေတာကိုအီရီယန်ကထောက်ပြပါတယ်။ပထမအားနည်းချက်ကစွန်စားရတဲ့ပိုင်ဆိုင်ပစ္စည်းတွေကိုအလွန်အကျွံတန်ဖိုးသတ်မှတ်တဲ့ကိစ္စပါဒုတိယတစ်ချက်ကထွန်းသစ္စာဈေးကွက်တွေနဲ့ဝင်ငွေနှိပ်နိုင်ငံတွေမှာရှိနေတဲ့ချေးငွေပမာဏဟာကမ္ဘာလုံးဆိုင်ရာဘဏ္ဍာငွေကြေးပိုင်းသတ်မှတ်ချက်တွေတင်းကျပ်လာနိုင်တဲ့အခြေအနေကိုရောက်သွားနိုင်စေတာပါတတိယအားနည်းချက်ကတော့အမေရိကန်ဘဏ်တွေမဟုတ်တဲ့တခြားဘဏ်တွေရဲ့ငွေကြေးဆိုင်ရာလုပ်ငန်းမှာအမေရိကန်ဒေါ်လာနဲ့လွဲချော်စွာကိုက်ညှိထားတာပဲဖြစ်ပါတယ်တိတ်ကိုဆူရတဲ့ပြောင်းမြန်တက်ရောက်နိုင်ခြင်းအလားအလာတစ်ခုအရအန်ဒရီကနေ၃နှစ်အတွင်းအနုလက္ခဏာတိုးတက်မှုဖြစ်သွားစေနိုင်တယ်လို့ IMF ကပြောပါတယ်ငွေဖောင်းပွားမှုနှုန်းကခန့်မှန်းထားတာထက်ပိုးပြီးတော့မြန်မြန်တိုးလာမယ်ဆိုရင်တချို့ဗဟိုဘဏ်တွေဟာငွေကြေးအလွယ်ရနိုင်အောင်လုပ်ပေးထားတာတွေကိုပိုးပြီးတော့မြန်မြန်ရုပ်သိမ်းလိုက်နိုင်ခြင်းရှိတယ်လို့ IMF အစိုးရကသတိပေးထားပါတယ်အဲ့ဒီအခြေအနေရောက်ရင်ငွေကြေးပိုင်းသတ်မှတ်ချက်တွေကိုရုပ်ရက်တင်းကျပ်လိုက်တာမျိုးဖြစ်သွားနိုင်ပြီးတစ်ဆက်တည်းမှာပဲပိုင်ဆိုင်ပစ္စည်းတွေရဲ့ဈေးနှုန်းတွေတိတိတသာကျသွားစေနိုင်ပါတယ်။အပြန်အလှန်အားဖြင့်ကမ္ဘာလုံးဆိုင်ရာငွေကြေးပိုင်းသတ်မှတ်ချက်တွေတင်းကျပ်လိုက်တာကထွန်းသစ္စာဈေးကွက်တွေနဲ့ဝင်ငွေနှိပ်ဈေးကွက်တွေကိုအကြီးအကျယ်ထိနာစေပြီးငွေအရင်းနှီးစည်းဝင်မှုလျော့ကျတဲ့စီဥတည်သွားစေမှာပါ။ထွန်းသစ္စာဈေးကွက်တွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးအလားအလာတွေကအရောရောထွေးထွေးဖြစ်နေတယ်လို့ IMF ကပြောပါတယ်။အာရှနဲ့ဥရောပကထုံးသစ္စာဈေးကွက်တွေရဲ့အလားအလာကအကောင်းဘက်ကိုဦးတည်နေပါတယ်။ဒါပေမဲ့လက်တင်အမေရိကအရှေ့အလယ်ပိုင်းနဲ့ဆာဟာရာဒေသခံတောင်ပိုင်းအာဖရိကဒေသတွေမှာတော့အခက်အခဲကြုံတွေ့ရမယ့်အလားအလာတွေရှိနေတယ်လို့ IMF ကခန့်မှန်းထားပါတယ်ဆိုတော့ကိုတင်ပြရင်းဒီသတင်းပတ်စီးပွားရေးကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ။